နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာပြည်ထောင်စုညင်ချမ်းရေးညီလာခံ၂၁ရာစုပင်လယ်အကျိုးပြင်ဆင်ရေးကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဒီကနေ့တက်ရောက်ခဲ့ပြီးညီလာခံနဲ့ပတ်သက်လို့မူဝါဒလက်ညွန့်ချက်၄ရပ်ကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီမူဝါဒ၄ရပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုအလေးထားဆွေးနွေးခဲ့တာကြောင့် ာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပြည်သူညီကြဲညီလာခံ27ရာစုပင်လို့အကျိုးပစ္စည်းကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဒီလ3ရက်နေ့ကနေ6ရက်နေ့အထိနေပြည်တော်မှာကျင်းပနေရမှာတတိယမြောက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်တက်ရောက်ပြီး3နာရီကြာအပြန်အလှန်ညှိနှိုင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအရင်လ28ရက်နေ့ကဒေါ်ဆန်းစုကြည်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ဆွေးနွေးညှိနှိုင်းထားတဲ့အတိုင်း27ရာစုပင်လုံကိုဩဂုတ်လမကုန်မီကျင်းပနိုင်ရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးလမောင်ရွှေကဒီကနေ့အချက်၄ချက်အပေါ်မှာအဓိကဆွေးနွေးခဲ့ကြောင်းအခုလိုပြောပါတယ်။
အဓိကတော့ဒီနေ့ကျွန်တော်တို့ကောင်းစဉ်၄ခုဆွေးနွေးရတယ်ခင်ဗျာဒီညီလာခံကိုကျွန်တော်တို့ကျင်းပနိုင်ဖို့အတွက်လိုအပ်တဲ့အစိုးရဘက်ချမ်းအားဖြင့်ဆွေးနွေးရတယ်နံပါတ်၂ကတော့ဒီညီလာခံကိုကျွန်တော်တို့ဒီထိတ်ခေါ်ထားတယ်ကျွန်တော်တို့ဘက်ကပြင်ဆင်တာတွေပေါ်မှာသူ့အနေနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီမှတ်ချက်နဲ့ပေါ့နော်လမ်းကိုပေးတယ်တတိယကတော့ဒီညီလာခံမှာလက်မှတ်ထိုးတဲ့သူရောမထိုးတဲ့သူရောဒီပါဝင်နိုင်ဖို့အတွက်လုပ်ငန်းအစဉ်တွေကိုကျွန်တော်တို့ဆွေးနွေးပြီးတော့ဟိုကလာပေးတာရှိတယ်နံပါတ်၄ကတော့ကျွန်တော်တို့ process တခုလုံးနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေပေါ့ဒီ၄ခုကိုကျွန်တော်ဒီမှာဒီနေ့ဆွေးနွေးတာရှိပါတယ
်အထူးသဖြင့် NCA လက်မှတ်မြေထိုးစေတဲ့အဖွဲ့တွေအားလုံးပါဝင်ရေးအတွက်ဆွေးနွေးညှိနှိုင်းတာတွေရှိခဲ့တယ်လို့လည်းဆက်ပြီးပြောပါတယ
်အထူးသဖြင့်တော့လက်မှတ်မြေထိုးတာကြတဲ့သူတွေပါဝင်လာနိုင်ဖို့တော့အဓိကအသေးထားပြီးတော့ကျွန်တော်ဆွေးနွေးကြတာရှိပါတယ်ဆိုတော့ပထမအဆင့်ကတော့ကျွန်တော်တို့လက်မှတ်ထိုးစီဆွေးနွေးမထိုးစီဆွေးဝါ review လုပ်တဲ့ကိစ္စနဲ့ဒီ framework ကို drop in ပေါ့လေစာတမ်းရေးတဲ့ကိစ္စတွေမှာတော့အလုံးပါဝင်ခွင့်ကျွန်တော်တို့ပြုခွင့်ဆိုတာတော့ငကိုလက်မှတ်ထိုးတာလည်းပေါင်းစုံရှင်းပြရောကျွန်တော်တို့အစိုးရဘက်မှာရောဒါသဘောတူပြီးဖြစ်တော့ဒါဆက်သွားနေမှာပါပဲ။ကျန်တဲ့ကိစ္စရက်တွေကိုတော့အဲ့ဒီတက်ရောက်လာပြီးတဲ့အခါမှာဆက်ပြီးတော့အနှိမ့်နှိုင်းဆောင်ရွက်ဖို့တော့ရှိပါတယ်။
လောလောဆယ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုအဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးထားပြီးကျန်၃ဘွဲ့အနက်က၁၀ဘွဲ့ကို Political Framework ခေါ်နိုင်ငံရေးမူပေါင်းပြောင်းလဲသုံးသပ်ရေးနဲ့မူကြမ်းရေးဆွဲရေးမှာပါဝင်ဖို့ညှိနှိုင်းထားပြီး၃ဘွဲ့ကိုတော့ဆက်လက်ဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။27ရာစုပင်လုံကိုကျင်းပရမှာတကြိမ်တည်းအပြီးအပြည့်ကျင်းပမှာမဟုတ်ဘဲ UPDGC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီဆုံးဖြတ်ချက်နဲ့၄လတကြိမ်သို့မဟုတ်၅လတကြိမ်ကျင်းပသွားဖို့ရှိနေတာဖြစ်ပါတယ်။ဒီကနေ့ညနေပိုင်းမှာတော့လက်ရှိဆွေးနွေးထားတဲ့အချက်တွေကို27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းမှဆက်လက်ဆွေးနွေးပြီးမနေ့ဖန်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ကိုရှင်းလင်းသွားဖို့ရှိနေပါတယ်။လက်နက်ကိုင်အဖွဲ့၈ဖွဲ့ကတော့ဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အကျိုးပြင်ဆင်ရေးကော်မတီဆွေးနွေးပွဲကိုတက်ရောက်တာရှိပါဘူး။လက်ရှိဆွေးနွေးမှုအနေအထားအရ27ရာစုပင်လုံကိုသတ်မှတ်ရအတိုင်းကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းလဲဦးလမောင်ရွှေကသုံးသပ်ပါတယ်
။ခုကတော့ပို့ပြီးတော့အစီအဟုံမြန်လာတဲ့အတွက်ဒီသတ်မှတ်တဲ့ရက်မှာညီလာခံကျင်းပနိုင်မယ်။တက်ရောက်တဲ့သူတွေလည်းစင်ကြည်သွားမယ်လို့ယူဆပါတယ်။
ပြည်တော်စုငြိမ်းချမ်းရေးနဲ့ဆွေးနွေးရေးအဖွဲ့ဒါရိုက်တာဦးခွန်ဆိုင်ကဒီလအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပရေးအတွက်အဖွဲ့အစည်းအသီးသီးကကြိုးပမ်းနေတာကိုတွေ့ရှိရကြောင်းပြောဆိုပြီး27ရာစုပင်လုံမှာအဖွဲ့အစည်းတွေအားလုံးပါမပါဆိုတာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်မဲ့မိုက်ဂျိုင်ယန်ထိပ်သီးညီလာခံကဆုံးဖြတ်ပွဲရှိကြောင်းသုံးသပ်ပါတယ
်။ဒီအစည်းအဝေးတွေကညဒီပြည်စုံပွဲတွေကတော့ဆက်တိုက်ပုံတော့ဖြစ်နေတာကတော့အားလုံးကပါဘူးပါဘူးသိထားလို့ဆိုတော့မဖြစ်ပြရာစီပင်လုံးတော့မဟုတ်ဘူးဒီတော့ဒီနိုင်ငံကြီးလောက်တော့သိထားတွေ့တာပေါ့ဗျာဒါပေမဲ့ပါမမပါဘူးဆိုတော့ဒီဖြစ်မလဲလို့မေးကြည့်တဲ့အခါကျတော့မိုက်ကြောင်ရံဒီရခါမှာအဆုံးဖြတ်ပြီးမှာပဲဆိုတော့အဲ့ဒီအချက်ရရှိ
NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးနဲ့NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့ကထိပ်သီးခေါင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်တို့ရဲ့အစည်းအဝေးတွေကိုဒီလဒုတိယပတ်လောက်မှာကျင်းပဖို့ရှိနေပြီးမိုင်းဂျိုင်ယန်ထိပ်သီးညီလာခံကတော့ဒီလနောက်ဆုံးပတ်လောက်မှာကျင်းပဖို့ရှိနေတာဖြစ်ပါတယ်